ယူရိုနိုင်ငံအရှေ့ပိုင်းကကြောင်မီးသွေးတွေမှာပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်လူ33ယောက်ထပ်မံသေဆုံးပြီးတော့18ယောက်ဒဏ်ရာရသွားတယ်လို့အီရန်အာဏာပိုင်တွေကဒီနေ့မှာပြောလိုက်ပါတယ်။မနေ့စနေနေ့ညကစတင်ဖြစ်ပွားခဲ့တဲ့ဒီပေါက်ကွဲမှုဟာအီရန်နိုင်ငံသမိုင်းမှာအဆိုးအဝါဆုံးတပ်တော်လူဝံပေါက်ကွဲမှုဖြစ်ပြီးတော့နောက်ထပ်ပျောက်ဆုံးနေသူတွေလည်းရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီပေါက်ကွဲမှုဟာတီရန်မြို့တော်အရှေ့တောင်ဘက်မိုင်300ကျော်အကွာကတာဘတ်မြို့မှာဖြစ်ပွားခဲ့တာပါ။တည်ဆုံသွားတဲ့သူတွေရဲ့ရုပ်အလောင်းတွေကိုကြောင်မီးသွေးတွင်းထဲကနေဒီကြောင်မီးသွေးတွေတည်တဲ့ရထားတွေနဲ့တည်ခဲ့ရတာဖြစ်ပါတယ်။ပေါက်ကွဲမှုဖြစ်တဲ့အချိန်မှာတော့အဲ့မှာအလုတ်လုံနေတဲ့သူ80လောက်ရှိတာဖြစ်ပြီးတော့18ယောက်ကတော့ကြောင်မီးသွေးတွင်းရဲ့မြေအောက်အနက်ပေ650လောက်ကနေ2300လောက်မှာပိတ်မိနေကြတယ်လို့နိုင်ငံပိုင်းရုပ်သံလိုင်းကနောက်ပိုင်းမှာကြေညာပါတယ်။ဒါပေမဲ့လည်းဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးအချက်အလက်တွေကတနေ့လုံးလိုလိုအပြောင်းအလဲတွေဖြစ်နေပြီးတော့တချို့သတင်းတွေကတော့တည်ဆုံတဲ့သူအရေအတွက်ဒီထက်ပိုများနိုင်တယ်လို့လည်းဖော်ပြပါတယ်။အခုလိုဒီပေါက်ကွဲမှုဖြစ်ရတာဟာမိသိန်းတန်းွက်ယူဆင်ခဲ့တာကြောင့်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ကုလသမဂ္ဂထွေထွေညီလာခံတက်ဖို့အတွက်ညီအောင်မျိုးကိုသွားဖို့ရှိနေတဲ့အီရန်သမ္မတကတော့ပိတ်မိနေတဲ့အလို့သမားတွေကိုကယ်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်ကြဖို့နဲ့မိသားစုဝင်တွေကိုအကူအညီပေးဖို့မိန့်ထုတ်ထားပြီးတော့ပေါက်ကွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကိုလည်းစတင်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာ။